လူ့ခွင့်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့ရုပ်ရှင်ပြပွဲမှာမြန်မာတန်ဃာတော်တပါးအနေနဲ့ဘယ်လိုအကြောင်းအရာတွေဟောပြောခဲ့ပါလဲခင်ဗျာ။
ဦးဇင်းဟိုတို့ကဒီမေတ္တာတော့ရုပ်ဖို့ဒီစတိတ်ကုံပေါ်မှာလူကလည်းပြည်သက်တော်များတဲ့ဒီနေ့ငားရအောင်လို့ရှိမှတင်တယ်။အဲစတိတ်ကုံပေါ်မှာဒီခုနပြောတဲ့ဗမာပြည်ရုပ်ရှင်မြန်မာပြည်အကြောင်းကိုပြပြတာနဲ့ဦးဇင်းကအဲ့ဒီမှာမေတ္တာတော့ရုပ်ရတယ်။ဒီမေတ္တာတော့ကနားဖားနေပြီးတက်လိုက်တဲ့တန်ဃာတော်တွေဆူတောင်းပေးတာဖြစ်သလိုနောက်ပြီးတော့ထောင်ချနေတဲ့တန်ဃာတွေကိုဆူတောင်းပေးတ တဲ့ခါကျတော့ဟို DVB ကဒီဒါရိုက်တာဖြစ်တဲ့ကိုကမောင်ဝင်းနဲ့ဦးစင်းနဲ့စတိတ်ဖုန်းကိုတက်ပြီးတော့လေအဲ့ဒီမြန်မာပြည်ကြောင်းတွေဟို3မိနစ်စီလောက်ပြောခွင့်ရတယ်ပေါ့လေ
တင်ပါဗျအဲ့တော့ဒီပွဲကိုစီစဉ်တဲ့သူတွေကနေပြီးတော့ဒီမေတ္တာတုတ်ကိုဘာကြောင့်ရွတ်ဆိုပြခိုင်းရလဲဗျာ
အဓိကသူတို့တည်ထားတာဒီဦးစင်းတို့ဒီ2009လောက်ပါပေါ့လေဒီနိုင်ငံလှုပ်ရှားမှုမှာမေတ္တာတုတ်ကိုအဓိကထားပြီးတော့ရွတ်ဆိုခဲ့တယ်ဆိုတော့သူတို့သိရတယ်အဲ့ဒါကြောင့်မလို့ဒီမေတ္တာတုတ်ကိုသူတို့ကဒီဦးစင်းနေနဲ့ရွတ်ပေးဖို့စတိတ်ခုံပေါ်မှာအဲ့ဒါကြောင့်ဦးစင်းနဲ့အဲ့ဒီမေတ္တာတုတ်ကိုရွတ်ပေးတယ်လူတွေအကုန်လုံးငြင်းငြင်းစေချင်တယ်ဆိုတော့ဒီမြန်မာတန်ဃာတွေရဲ့ဆန္ဒကိုလေကဘာအပြည့်အောင်သူကလုပ်ပေးတာပေါ့ဟိုက one war ဆိုတဲ့ဒီရုပ်ရှင်ပွဲတော့မှာကဘာလုံးမှာရှိတဲ့ဒီရုပ်ရှင်ဒါရိုက်တာတွေရောအကုန်လုံးသူတို့လာပြီးတော့သူတို့ရဲ့ document တွေသူတို့လာပြကြတာဟု
တ်တယ်မဗျာဒီမြန်မာနိုင်ငံအပြင်အခြားဘယ်နဲ့နိုင်ငံရဲ့အကြောင်းတွေသူတို့တင်ပြခဲ့ကြပါလဲဗျာ
အဲဒီနေ့ကဦးစင်းတို့ကည9နာရီလောက်မှာဖွင့်ပွဲလုပ်တယ်ချက်သမ္မတနိုင်ငံဆိုင်ရာနိုင်ငံရေးဝန်ကြီးနောက်ပြီးတော့ချက်သမ္မတအောင်ဖြစ်တဲ့မာဂလက်ဟာပဲသူတို့တက်လာတယ်ဖွင့်ပွဲလုပ်ထားတာဆိုတော့ဒီနေ့မှရုပ်ရှင်တွေကစပြကြမှာလေပြကြမှာဆိုတော့အခြားနိုင်ငံဒီဒီကဟိုလူခွင့်ရေးချုပ်ဖောက်ခံထားတဲ့နိုင်ငံတွေပေါ့လေအဲ့နိုင်ငံတွေကသူတို့ရဲ့ဒီရုပ်ရှင်မှတ်တမ်းတွေကိုလည်းဒီမှာပြမှာအဓိကတော့အဲ့လိုသူတို့နိုင်ငံနေမှာဖြစ်ပြနေတဲ့လူခွင့်ရချိုးဖောက်မှုတွေအဓိကထားပြီးတော့သူတို့ပြကြမှာပေါ့အဲ့တော့နောက်တနေ့နောက်နေ့တွေမှာအစီအစဉ်တွေအများကြီးရှိသေးတယ်အဲ့ဒီတော့မြန်မာနိုင်ငံအကြောင်းတွေဘလို့ပြတယ်ဆိုတော့ဦးစင်းအဲ့ဒီကမှရှင်းပြလို့ရမှာ
တင်ပါဗျာအဲ့တော့အခုလိုမျိုးပေါ့နော်ဒီတကဘာလုံးမှာရှိတဲ့ဒီလူခွင့်ရလှူရှားမှုတွေနဲ့ပတ်သက်ပြီးတော့ရုပ်ရှင်ပြပွဲမှာမြန်မာနိုင်ငံကလူခွင့်ရလှူရှားမှုတွေနဲ့ပတ်သက်ပြီးတော့တင်ပြခွင့်ရခဲ့တဲ့အပေါ်မှာအရှင်ဘုရားအနေနဲ့ဘလို့သုံးသပ်ပါလဲဗျာ
အော်ဦးစင်းကတော့တော်တော်လေးဟိုဒီချက်နိုင်ငံနဲ့ပတ်သက်ပြီးတော့တော်တော်လေးကိုအားရမှုရှိတယ်နိုင်ငံတကာရဲ့ဒီမြန်မာအရေးပေါ်မှာအယုံဆိုင်မှုနဲ့ပတ်သက်ပြီးတော့လောဆယ်ဒီချက်ကသူက EU ရဲ့သူကပုခရရာသူရထားတာဆိုတော့အဲ့ဒီမှာနိုင်ငံရေးဝန်ကြီးမှာတခါလေဒီဥရောပမှာရှိတဲ့မြန်မာရေးစိတ်ဝင်စားတဲ့ဒီပါလီမန်အမတ်တွေပေါ့လေလာပြီးတော့ဒီမှာဆုံရတယ်အဲ့ဒီမှာဦးစင်းလည်းအဲ့မှာတော့လည်းဦးစင်းမြန်မာပြည်ရေးတွေကိုပြောပြတယ်ဒီထောင်ကျနေတဲ့တန်ခါးတွေအကြောင်းတွေလည်းဦးစင်းပြောပြတယ်ဆိုတော့ဒီလိုမျိုးဦးစင်းတို့ပြောပြခွင့်ရတာရေသူတို့စိတ်ဝင်စားတာရေအဲ့ဒါတွေကိုကြည်တော့အဖြစ်ဦးစင်းတို့တော်တော်လေးကိုဟိုဒီမှာအားရမှုရှိတယ်လို့ဒါပြောရမှာပေါ့နော်အဲဥရောပပါလီမန်အမတ်ဒီကလည်းပဲဘာဘာဗီနဲ့ပတ်သက်ပြီးတော့သူတို့ဘာတွေလုပ်ပေးလို့ရတယ်လဲဆိုတော့သူတို့အဓိကထားမေးခွန်းပေးတယ်ဘာတွေလုပ်ပေးလို့ရတယ်ဆိုတော့လည်းသူတို့သိကျင်တယ်အဲ့တော့ဦးစင်းပြောချင်တာကတော့နိုင်ငံတကာရဲ့ဒီအားပေးမှုဒီရုပ်ရှင်ပွဲတော်ကြီးလုပ်ပြီးတော့ဒီလူတွေကိုပို့ပြီးစိတ်ဝင်စားလာအောင်မြန်မာရေးစိတ်ဝင်စားလာအောင်လို့တဟာတော်တော်ကြီးကိုဒီဦးစင်းတော့အားရကျင်နေမှုရှိတယ်လို့ပြောပါမယ်